in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ9ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 1919.25 ရို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုပေါ်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနံလာတို့ပြောပြမှာပါ။ရုရှားနဲ့ယူကရိန်းနိုင်ငံကြားအချင်းသားတွေအပြန်အလှန်လဲလှယ်နေကြပါပြီ။အီရန်နိုင်ငံကသူ့ရဲ့ယူရေနီယံတွေကို20ရာခိုင်နှုန်းထိတိုးမြင့်တန့်စင်နိုင်တဲ့အနေအထားကိုရောက်ပြီလို့ဒီကနေ့ပြောလိုက်ပါတယ်။ဟောင်ကောင်ရဲတွေကလည်းလှိစိတ်သွားမဲ့လူတွေရဲ့နိုင်ငံကူးလက်မှတ်တွေနဲ့လေရင်လက်မှတ်တွေကိုဒီကနေ့စတင်စစ်ဆေးနေပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကြားမှာပါမဆုံး
။ဟုတ်ကဲ့ပါရှင်။ဒီကနေ့သောရရှင်နေနာဆင်ရမယ်စနေညနေခင်းရဲ့ထိတ်တန့်ရသတင်းတွေကတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာတက်ရောက်မှုကိုယာယီရပ်ဆိုင်းထားမယ်ဆိုတဲ့ NLD အပြည့်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပြန်ပါဝင်လာနိုင်မှုအလားအလာကောင်းနေမျှော်လင့်ချက်ရှိပါတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးကပြောပါတယ
်။ KNU ဘက်ကလည်းဒီ NCA တိုင်းပေါ်မယ်ဒီအစိုးရလက်တော်တက်မတော်ကလည်း NCA တိုင်းပေါ်မယ်ဒါကတော့ကျွန်တော်မျက်စိနဲ့တွေ့တယ်အဲ့ဒါမျိုးကျွန်တော်ပြန်ကြည့်ဖို့
ဒီကနေ့ရန်ကုန်တွေ့ဆုံမှုနဲ့ပတ်သက်ပြီးဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရခိုင်မြောက်ပိုင်းဖြစ်ရတဲ့ဖြစ်ရအပြီးမှာပဲလူခွေချိုးဖောက်မှုကြီးရထပ်မဖြစ်လာအောင်လို့ကုလအတွင်းမှုချုပ်ကိုလူခွေအဖွဲ့16ဖွဲ့ကစာရေးသားတိုက်တွန်းပါတယ်။ဟာရီကိန်းမုန်တိုင်းဓာတ်ကြီးကျယ်ခံရတဲ့ဘာဟာမားကျွန်းမှာတော့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေဟာအကူအညီပေးရေးလုပ်ငန်းတွေကိုပို့ပြီးတော့မှအရှိန်မြှင့်ဆောင်ရွက်လာနေပြီဖြစ်ပါတယ်။ဒီလိုသတင်းလွှာတွေနောက်ပိုင်းမှာနားဆင်ရမှာပါ။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ရုရှားနဲ့ယူကရိန်းနိုင်ငံကြားအချင်းသားတွေအပြန်အလှန်လဲလှယ်နေပါတယ်။ရုရှားနိုင်ငံမော်စကိုမြို့အပြင်ဖက်ကလာဖော်တိုဗိုအချင်းထောင်မှာအချင်းသားလွဲပြောင်းတာကိုရောယူကရိန်းနိုင်ငံတစိမ့်တတ်ထားတဲ့လျင်တစင်းမော်စကိုမြို့နာကဗွန်ကိုဗိုလေးစိတ်မှာဒီကနေ့ဆင်သက်တာကိုပါသတင်းအတော်များများကဖော်ပြပါတယ်။လဲလှယ်တဲ့အချင်းသားအရေးအတွက်နဲ့အချင်းကိုထုတ်ပြန်ခြင်းမရှိသေးပေမဲ့လက်သလောရက်တွေအတွင်းအချင်းသားလဲလှယ်ဖို့ရှိတယ်လို့နိုင်ငံကန်ကောင်ဆောင်တွေကပြောဆိုထားတာပါ။ရုရှားနိုင်ငံအရှိဘက်ဆုံးကဗလာဒီဗော့စတော့ခ်မြို့စီးပွားရေးညှိနှိုင်းခမမိန်ခွန်ပြောခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကအချင်းသားအတော်များများကိုလဲလှယ်ရေးကိစ္စအပြစ်သက်ဆွေးနွေးနေတယ်လို့ပြည်ခဲ့တဲ့ဂျာတာပရင်းနေကပဲပြောဆိုခဲ့ပါတယ်။ဒီလိုရက်ကနိုင်ငံဆက်ဆံရေးပုံမှန်ဖြစ်ဖို့ကောင်းမွန်တဲ့ခြေလှမ်းတရားဖြစ်မယ်လို့လည်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားတို့ကြောတောနောက်ခံပေးထားတဲ့ခွဲသွေးရေးသမားတွေရဲ့ကောင်းဆောင်ဟောင်းတို့ဖြစ်တဲ့ဗလာဒိုမီယာတက်ရှမက်စ်ကိုယူကရိန်းတရားရုံးတစ်ခုကဂျာတာပရင်းနေမှာပြန်လွှတ်ပေးပြီးလိုက်တဲ့နောက်သမ္မတပူတင်ရဲ့မန်ချက်စတာထွက်ပေါ်လာတာပါ။အခုလိုလွှတ်ပေးလိုက်တဲ့ကိစ္စမှာအငင်းပေါ်စရာကိစ္စတချို့လည်းရှိခဲ့ပါတယ်။2014ခုနှစ်ကဇူလိုင်လမှာခီးတဲ့298ဦးတေဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်း MH17 လေယာဉ်ကိုယူကရိန်းနိုင်ငံအရှေ့ပိုင်းမှာပစ်ချခံခဲ့ရတဲ့ကိစ္စမှာ Taxmash ကအတိကမြင့်မြင့်တူဖြစ်ကြောင်းယူကရိန်းထောက်လှမ်းရေးတွေကစုံစမ်းတွေ့ရှိခဲ့တာပါ။ဒီဖြစ်ရပ်ကိုစုံစမ်းနေတဲ့ Dutch အစိုးရရှင်တွေကလည်းအတိကမြင့်မြင့်ဖြစ်တဲ့ Taxmash ကိုရုရှားနိုင်ငံစီလွှဲပြောင်းမပေးဖို့ယူကရိန်းအစိုးရကိုတိုက်တွန်းတောင်းဆိုထားတာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုရေးယူတရားဆွဲဆိုနိုင်မဲ့စုံစမ်းစစ်ဆေးမှုအဖွဲ့ရဲ့လုပ်ပိုင်ခွင့်ပေါင်ကိုသတ်မှတ်ဖို့အတွက်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။ဒါနဲ့ပတ်သက်ပြီး political သတင်းစာကြီးကပထမဆုံးဖော်ပြခဲ့ပြီးတော့ဒီဆွေးနွေးမှုမှာရှင်းလင်းတင်ပြခဲ့တဲ့အရင်းအမြစ်တွေအများပြားကိုကိုးကားပြီးတော့အခြေခံပြီးတော့ဖော်ပြခဲ့တာလို့ဆိုပါတယ်။အောက်လွှတ်တော်တရားရေးကော်မတီအနေနဲ့အသေးစိတ်ချက်လက်တွေကိုရှေ့လာမဲ့သတင်းပတ်တွေအတွင်းမှာမဲခွဲဆုံးဖြတ်သွားမယ်လို့ခန့်မှန်းရပါတယ်။ဒါနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့တင်းလာနေမနေ့မှာထုတ်ပြန်မယ်ဆိုပြီးတော့ political သတင်းစာကြီးကဖော်ပြပါရယ်အခုလိုသမ္မတကိုတရားစွဲနိုင်မယ်စုံစမ်းရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်ပေါင်းကိုသတ်မှတ်ပြထမ်းလိုက်ခြင်းအပြင်တသည့်တရားထွက်ဆိုချက်တွေကိုပို့ပြီးတော့အရှိန်အဟုန်မြင့်မြင့်နဲ့ရလာနိုင်လိမ့်မယ်လို့လည်းဒီမိုကရက်တစ်ဘက်ကမျှော်လင့်နေကြောင်းအဲ့ဒီသတင်းကဖော်ပြပါရယ်ဒါမှလည်းစုံစမ်းစစ်ဆေးမှုကနေသမ္မတပေါ်မှာစွဲချက်တစုံတရာတင်လာရင်အထီးတော့ဖြစ်လာလိမ့်မယ်လို့မထင်ကြပါဘူးခင်ဗျာ
အီရန်နိုင်ငံကသူ့ရဲ့ယူရေနီယံတွေကို20ရာခိုင်နှုန်းအထိတိုးမြင့်တန့်စင်နိုင်တဲ့အနေအထားကိုရောက်ပြီလို့ဒီကနေ့စနေနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုချက်ချင်းလုပ်ဖို့အစီအစဉ်မရှိသေးတဲ့အတွက်2015ခုနှစ်မှာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားသဘောတူလက်မှတ်ရေးထိုးထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ပြည့်ပြည့်သွားနိုင်တဲ့အနေအထားစီတပြည့်ပြည့်နေကလာနေပါတယ်။သဘောတူစာချုပ်အရအီရန်အပေါ်ကန့်သက်ထားတဲ့ယူရေနီယံတန့်စင်ရေးသုတေသနလုပ်ငန်းတွေကိုပြန်ပြီးတော့စတင်လိုက်ပြီဖြစ်ပြီးဒီနေရာမှာယူရေနီယံတန့်စင်ရေးအတွက်အသုံးပြုတဲ့ဆက်တွေကိုအမြန်ဆုံးအဆင့်မြင့်တင်မဲ့ကိစ္စလေး လဲပါဝင်မယ်လို့အီရန်အနှုမြူအေဂျင်စီပြောခွင့်ရသူဘာရိုခါမာဗယ်ဒီကရုပ်မြင်သံကြားကနေပြောဆိုသွားပါတယ်။2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ပြက်ပြဲသွားနိုင်တဲ့အချိန်သိပ်မကြံတော့တဲ့အတွက်ဥရောပနိုင်ငံတွေဘက်ကအမြန်ဆုံးလှုပ်ရှားဖို့လိုတယ်လို့လဲပြောခွင့်ရသူကပြောဆိုသွားပါတယ်။အငင်ပွားစရာဖြစ်နေတဲ့အီရန်နျူကလ িয়ার အစီအစဉ်ရပ်ဆိုင်ပြီးတော့အပြန်အလှန်နဲ့တန်ခါပိတ်ဆို့မှုတွေလျှော့ချပေးထားတဲ့နျူကလ িয়ার သဘောတူစာချုပ်ကိုဥရောပသမဂ္ဂတရုတ်ပြင်သစ်ရုရှားဗြိတိန်ဂျာမနီနဲ့အမေရိကန်တို့က2015ခုနှစ်မှာလက်မှတ်ရေးထိုးထားခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီစာချုပ်ကနေမနစ်ကအမေရိကန်နှုတ်ထွက်လိုက်ပြီးအီရန်ရဲ့ရင်းနှီးလုပ်ငန်းတွေအပေါ်ပြင်းထန်စွာတန်ခါပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့တာကြောင့်အခြေအနေတွေအခုလိုမတည်မငြိမ်ဖြစ်လာတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်တော်စုမှလူတစ်ယောက်ဆုံးရောဂါနဲ့သေဆုံးခဲ့တာကြောင့် electronic cigarette တောက်သုံးသူတွေအနေနဲ့သူတို့ရဲ့ electronic cigarette တောက်သုံးမှုကိုပြန်ပြီးတော့စဉ်းစားသင့်တယ်ဆိုပြီးတော့အမေရိကန်ကျန်းမာရေးအာဏာပိုင်တွေကထပ်ပြီးတော့သတိပေးလိုက်ပါတယ် electronic cigarette ဆိုတာကတော့သမေဥကြစီးရွက်ကြီးကိုမီးရှို့သုံးဆွဲတာမျိုးမဟုတ်ပဲစီးရွက်ကိုအပူပေးပြီးရင်ငွေနဲ့ယူချက်ရတာဖြစ်ပါတယ်အဆိုပါအဆုတ်ယောဂါနဲ့တည်ဆုံသွားသူဟာ e-cigarette သုံးဆွဲခြင်းအပြင်တည်ဆုံသွားတာဖြစ်နိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေဘက်ကယူဆနေကြတာဖြစ်ပါတယ်။အမေရိကန်ရဲ့ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အနေနဲ့အဆုတ်ယောဂါဖြစ်နေသူရာပေါင်းများစွာကိုစုံစမ်းစစ်ဆေးနေပြီးတော့အဲ့ဒီအဆုတ်ယောဂါဟာ electronic cigarette တောက်သုံးတာကြောင့်ဖြစ်နိုင်ပွဲရှိတယ်ဆိုပြီး CDC ဌာနတာဝန်ရှိသူဒေနာမီနီဒေါမန်ကပြောပါတယ်။အဲ့လိုပြင်းထန်တဲ့အဆုတ်ယောဂါကိုကာကွယ်နိုင်ဖို့အတွက်အဓိကအခြေခံအကြဆုံးနည်းလမ်းကတော့ဒီလို e-cigarette ကိုမတောက်ပဲရှောင်ရှားဖို့ဖြစ်တယ်ဆိုပြီးတော့ပြောပါရယ် LKI ဒေသခံတဦးဟာ electronic cigarette ကိုတောက်သုံးရကနေရုတ်တရက်ပြင်းထန်တဲ့အဆုတ်ဝင်တာကိုခံစားရပြီးတော့တည်ဆုံသွားတယ်ဆိုပြီးတော့ California ချမ်းမာရီတာဝန်ရှိသူတွေကမနေ့တောက်ကြနေမှာပြောပါရယ်ဒါဟာအဲ့လိုအဆုတ်ဝေဒနာနဲ့တည်ဆုံတဲ့9ရောက်မြောက်တည်ဆုံမှုလည်းဖြစ်ပါရယ်တကယ်လို့သုံးဆွဲဖို့မလိုအပ်ရင်အခုခါမှာမသုံးဆွဲဘဲနေကြဖို့နဲ့မတည်သေးတဲ့အကြောင်းအချက်တွေအများကြီးရှိနေသေးတယ်ဆိုပြီးတော့LKI လူလူကျမ်းမာရေးအရာရှိ Montu Davis ကပြောပါရယ်အမေရိကန်နိုင်ငံတော်မှာဆုပ်ယောဂါဖြစ်နိုင်ခြေရှိသူ450လောက်ကိုတွေးရှိထားပြီးတော့ဒီ e-cigarette ကြောင့်ဆုပ်ယောဂါဖြစ်တာဟုတ်မဟုတ်ဆိုတာနဲ့ဘယ်လိုဖြစ်တာလဲဆိုတာတွေကိုစုံစမ်းစစ်ဆေးနေတယ်ဆိုပြီးတော့ကျမ်းမာရေးတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ19ကီလိုဟတ်ဇ်1683ည5ကီလိုမီတာ19ကီလိုဟတ်ဇ်15565နဲ့5ကီလိုမီတာ25ကီလိုဟတ်ဇ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေနောက်ဆုံးအသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။ဟောင်ကောင်ရဲတွေကလေဆိပ်သွားမဲ့လူတွေရဲ့နိုင်ငံကိုယ်လက်မှတ်တွေနဲ့လေရင်လက်မှတ်တွေကိုဒီကနေ့စစ်ဆေးနေပါတယ်။ဒီမိုကရေစီရဲ့ဆန္ဒပြကြသူတွေအနေနဲ့ဟောင်ကောင်လေဆိပ်နဲ့ရထားလိုင်းတွေကိုပိတ်ဆို့ပြီးတော့ဆန္ဒမပြနိုင်အောင်လို့ကြိုတင်ကာကွယ်တဲ့အနေနဲ့လုံခြုံရေးတွေကိုအခုလိုတင်ကြနေတာပါ။ပြီးခဲ့တဲ့တစ်ပတ်ရုံးပရဲ့ဆန္ဒပြပွဲမှာလေဆိပ်အသွားလမ်းမကြီးတွေကိုဆန္ဒပြသူတွေကပိတ်ဆို့ပြီးရထားလမ်းတွေပေါ်ကလည်းအပြက်စီအပြစ်စီအပိုင်းစားတွေနဲ့ပြစ်တင်ခဲ့ကြသလိုထောင်ချမ်းအရက်က MTR မြောက်ရထားလိုက်မှလည်းဖြက်လို့ဖြက်စီလုပ်ခဲ့ကြတာကြောင့်အခြေအနေတွေမတိမငြိမ်ဖြစ်ခဲ့တဲ့အတွက်လုံခြုံရေးကိုအခုလိုတွန်းမြင်လိုက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းလီယင်ကွင်းကခီးတဲတွေဆဲရောက်တဲ့ခမာကြီးကိုဆန္ဒပြသူတွေနေရာယူခဲ့ကြတာကြောင့်လီယင်ခီးစင်တွေနောက်နေခဲ့ရပြီးဟောင်ကောင်ရဲတို့နဲ့ဆန္ဒပြသူတွေထိတ်တက်ရင်ဆိုင်တွေ့ခဲ့ကြပါသေးတယ်။စီးပွားရေးမြို့တော်ဖြစ်တဲ့ဟောင်ကောင်မှာ3လကြာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာကြောင့်မြို့ရဲကတချို့နေရာတွေမှာလုပ်ငန်းတွေရပ်ဆိုင်သွားခဲ့ပါသေးတယ်။ဟောင်ကောင်လမ်းတွေကိုပိတ်ဆို့ထားခဲ့တဲ့ဆန္ဒပြသူတွေကိုရဲတို့ကလည်းမြေရုံပုံတွေငရုတ်ရည်တွေနဲ့မိသက်ပိုက်နဲ့တုံးပြီးတော့လူစုခွဲဖို့လှုပ်ကန်ခဲ့ကြတာပါဆန္ဒပြသူတွေကိုရဲတွေကအကြမ်းဖက်ဖမ်းဆီးခဲ့တဲ့အတွက်လည်းနိုင်ငံတကာကအာရုံစိုက်မှုတွေရှိလာခဲ့ပါတယ
်တောင်ကိုရီးယားနိုင်ငံကိုအင်အားဖြင့်တိုက်ဖုန်းမုန်တိုင်းတစ်ခုဒီကနေ့အစောပိုင်းကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူတစ်ယောက်ထပ်မံတဲ့သုံးပြီးတော့အင်ဂျင်9,000-9,000လောက်ရက်စစ်မီးတွေပြတ်တောက်သွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်မုန်တိုင်းဟာတောင်ကိုရီးယားနိုင်ငံတောင်ပိုင်းဂျေဂျူကျွန်းနဲ့တောင်ပိုင်းကစိတ်ကမ်းမြို့တွေကိုညာရင်းချင်းပဲဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လျှက်စစ်မီးတွေပြတ်တောက်ပြီးအဆောက်အုံတွေထိခိုက်ပျက်စီးသွားတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ပြည်ထောင်စုနဲ့လုံခြုံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။မုန်တိုင်းဟာတနားကြီးကိုမိုင်30နှုန်းနဲ့မြောက်ဘက်ကိုဆက်လက်ရွှေ့ရှားနေပြီးတော့ဆိုးမြို့ကိုဖြတ်ပြီးတော့မြောက်ကိုရီးယားနိုင်ငံထဲကိုဒီကနေ့ညနေ6နာရီလောက်မှာဝင်ရောက်နိုင်တယ်ဆိုပြီးတော့ရိုက်တာသတင်းဌာနကပြောပါတယ်။မုန်တိုင်းကြောင့်ဆိုးမျိုးအနောက်တောင်ဘက်ကဘိုယုံမြို့မှာအသက်85နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးတော့နှစ်ယောက်ထပ်မံနေတဲ့ဒဏ်ရာရသွားတယ်လို့တောင်ကိုရီးယားပြည်ထောင်စုနဲ့လုံခြုံရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်မုန်တိုင်းကြောင့်လေကြောင်းခီးစဉ်124ခုကိုလည်းဖြတ်လိုက်ရတယ်လို့ဆိုပါတယ်။မုန်တိုင်းရဲ့အလဲဘော်ဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်မြို့ပေါ်ကနေဖြတ်သွားနိုင်တယ်ဆိုပြီးတော့ကိုရီးယားမိုးလေဝသဌာနကသူတို့ရဲ့အင်တာနက်ဆောင်မျက်နှာမှာဖော်ပြထားပါတယ်။ မုန်တိုင်းရေးပေါ်ကူညီတွေကိုအများဆုံးပေးနိုင်ဖို့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကအရေးပေါ်စီဝေးတရက်ကိုတောက်ချာနေကလုပ်ခဲ့တယ်လို့အစိုးရပိုင်းသတင်းတွေကဒီကနေ့မှဖော်ပြပါရတယ်။မုန်တိုင်းရွယ်စားအနေနဲ့ရှိမှုတွေနဲ့ပတ်သက်ပြီးတော့ပေါ်ပေါ်ထွန်းထွန်းသဘောထားပြီးအကူအညီပေးဖို့မလုပ်တာကြောင့်မြောက်ကိုရီးယားကောင်းဆောင်ဒီကမှာကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန ကပေါ်ပြလိုက်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံရဲ့လူမပါတဲ့အာကာသယာဉ်လှမ်းမြင့်ပြင်ပေါ်ဆင်းသက်ဖို့မနစ်ပိုင်းအလိုမှာပဲအာကာသထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်သွားတဲ့အတွက်လက်ကဘာပေါ်အာကာသယာဉ်ဆီလိုနိုင်ရေးအိန္ဒိယရဲ့ယဉ်မချဲမှာအောင်မြင်ဖြစ်သွားရပါတယ်။အမေရိကန်ပြည်ထောင်စုဆိုဗီယက်ယူနီယံနဲ့တရုတ်နိုင်ငံတို့ကသာလှမ်းမြင့်ပြင်ပေါ်ကိုအရင်ကဆင်းသက်နိုင်နေတာဖြစ်တဲ့အတွက်သူတို့ရဲ့အောင်မြင်မှုကိုပြသနိုင်ဖို့မျှော်မှန်းထားတဲ့အိန္ဒိယအတွက်တော့ဒီဖြစ်ရပ်ကအတော်လေးကိုစိတ်ပျက်စရာဖြစ်သွားခဲ့တာပါ။လေလာစူဇန်မိုးတွေမလို့ရသေးတဲ့လှမ်းမြင့်ပြင်တာဝန်ရိုးစွန်းတဲ့ဒီကနေ့မနက်ဒေတာဆန်တော်ချိန်နှစ်နာရီလောက်မှာဆင်းသက်တာကိုရုပ်မြင်သံကြားကနေဆောင်ကြည့်ဖို့ဘုန်းကြီးချုပ်နရင်ဒရာမိုဒီအပါအဝင်တန်းနဲ့ချီတဲ့ဖြီးသူတွေညမအိပ်ပဲဆောင်ကြည့်နေကြတာပါဒီမရှင်ဟာအိန္ဒိယနိုင်ငံအတွက်တော့ Chandrayaan 2ပြည်ရင်လက်ကဘာကိုအာကာသစူဇန်လေးလာရေးအတွက်စင်ခမှုအများဆုံးဒုတိယမြောက်မစ်ရှင်လည်းဖြစ်ပါတယ်ထိန်းချုပ်ရေးစခန်းကနေဆောင်ကြည့်နေတဲ့ဘုန်းကြီးချုပ်နရင်ဒရာမိုဒီကတော့ဘဝမှာအတက်အကျဆိုတာရှိတတ်စမြဲဖြစ်တဲ့အတွက်စိတ်မပြတ်ချဖို့နဲ့အာကာသသိပ္ပံပညာရှင်တွေရဲ့ကြိုးပမ်းမှုအတွက်လည်းတနင်္ဂနွေလုံးကဂုဏ်ယူကြောင်းအပြေစကားပြောဆိုသွားခဲ့ပါတယ်
ညုံမြုံမှာချင်းပါနေတဲ့ US Open Tennis ပြိုင်ပွဲမှာတော့ Spain က Rafael Nadal နဲ့ Russia က Daniil Medvedev တို့အနိုင်ရပြီးတော့ final ကိုတက်သွားကြပါတယ်။မြို့သားတူချင်း semi final ပွဲတွေကိုတောက်ကြနေတော့ကစားကြတာမှာပထမပွဲမှာတော့ Russia နိုင်ငံကအဆင့်က Daniil Medvedev က Bulgaria က Grigor Dimitrov ကို 6-6-6-3 နဲ့နိုင်သွားပါတယ်။ဒုတိယ semi final မှာတော့ Nadal က Italy နိုင်ငံသား Matteo Berrettini ကို 6-6-6-3 နဲ့၃ပွဲပြန်နိုင်ပြီးတော့ final တက်သွားခဲ့တာပါ။မြို့သားတူချင်း final ကိုတော့တနင်္ဂနွေနေ့မှာကစားကြမှာဖြစ်ပြီးတော့ Nadal နဲ့ဗီယက်တမ်တို့ဘိုလူးကြမှာပါ Nadal ဟာ US Open ကို2010 2013နဲ့2019ခုနှစ်တွေမှာ3ကြိမ်ဘူးဆွဲထားပြီးတော့ Grand Slam ဖလားစုစုပေါင်းလဲ18ကြိမ်ရထားပြီးတော့မြို့သားဘက်မှာဒုတိယအများဆုံးရထားတာဖြစ်ပါတယ်တကယ်လို့ဒီကြိမ်မှာအနိုင်ရခဲ့မယ်ဆိုရင်သူက19ကြိမ်မြောက်ဘူးဆွဲပြီးတော့ Roger Federer ရဲ့စံချိန်ကိုမိဖို့တစ်ကြိမ်ပဲလိုတော့မှာဖြစ်ပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေတက်ရောက်မှုကိုယာယီရက်ဆိုင်ထားတဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအဝေးအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပြန်ပါဝင်လာနိုင်မှုအလားအလာကောင်းမျှော်လင့်ချက်ရှိပါတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးကပြောပါတယ်။ဒီကနေ့ KNU ကရင်အမျိုးသားအစည်းအဝေးခေါင်းဆောင်တွေနဲ့ NRPC အစိုးရငြိမ်းချမ်းရေးဗဟိုဌာနကိုယ်စားလှယ်တွေရန်ကုန်တွေ့ဆုံမှုကငြိမ်းချမ်းရေးအတွက်ကောင်းမွန်တဲ့တိုးတက်မှုအဖြစ်နဲ့သုံးသပ်သားတာပါအသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်။ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အရသာဆွေရလက်ထက်မှာအပြည့်ရဲ့လက်မှတ်မင်ထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ရောအပြည့်ရဲ့လက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ပါအစိုးရတပ်မတော်တို့ကြားတင်းမာမှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရပ်တန့်နေတာတွေပိုတွေ့နေရပါတယ်။အထူးသဖြင့်ကတော့အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရင်းနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကဆက်ပြင်းထန်နေစေဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့ခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတဲ့အပြင်အပြည့်ရဲ့ပြီးတော့နိုင်ငံရေးနည်းလမ်းနဲ့အပြေချာမယ်ဆိုတဲ့ KNU RCSS လို့အပြည့်ရဲ့လက်နက်ကိုင်တပ်ဖွဲ့ကြီးတချို့ကတော့ရင်းချမ်းရေးလုပ်ငန်းစဉ်ရဲ့ဆွေးနွေးပွဲတွေကိုတရားဝင်မတက်တော့ဘူးဆိုပြီးအသီးသီးသဘောထားထုတ်ပြန်ထားကြပါတယ်။ဒါကြောင့်ဒီအပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထိုင်းနိုင်ငံအထိအလို့သဘောလိုက်လံတွေ့ဆုံပြီးယုံကြည်မှုပြန်လည်တည်ဆောက်နေရတဲ့အနေအထားဖြစ်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားစီယုံကရင်းချမ်းရေးအစည်းအဝေးတွေမှာပါဝင်မှုယာယီရဆိုင်မယ်ဆိုပြီးဒေါ်ဆန်းစုကြည်ကိုလိမ့်မူတဲ့စာကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူစေဖို့ကိုတိုင်မနစ်တုံကလက်မှတ်ရေးထိုးပေးပို့ခဲ့တာပါ။ဒါပေမဲ့လည်း KNU ကရင်အမျိုးသားအစည်းအဝေးဒုက္ကဋ္ဌဗထုစောကွယ်ထူဝေဦးဆောင်တဲ့ KNU ထိပ်ပိုင်းခေါင်းဆောင်တွေနဲ့ NRPC အမျိုးသားပြည်လဲတင်ပြရေးနဲ့မြန်မာရင်းချမ်းရေးဗဟိုဌာနတာဝန်ရှိတဲ့သူတွေရဲ့ဒီကနေ့ရန်ကုန်တွေ့ဆုံမှုကတော့ရင်းချမ်းရေးအတွက်အလားအလာကောင်းနေတွေ့ရတယ်လို့ရင်းချမ်းရေးကော်မရှင်အကြံပေးဦးလာမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ
်။ KNU အနေနဲ့တော့ပြည်ထောင်စုရင်းချမ်းရေးညီလာခံတတိယစီရီးပြီးတဲ့နောက်ပိုင်းမှာ2018နိုဝင်ဘာလမှာသူတို့အနေနဲ့ဒီလက်ရှိဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေရနေပြီးတော့တရားဝင်ဆွေးနွေးပွဲတွေကနေပြီးတော့ယာယီပြဆိုင်တယ်ဆိုတာကျင်းပခဲ့တာရှိတယ်။အဲဒီနောက်ပိုင်းမှာတော့ဒီအစိုးရရဲ့ NRPC ကိုယ်စားလှယ်တွေကတရားပေါ်မှာပြန်ပြီးတော့ကျွန်တော်နှစ်နိုင်ဆွေးနွေးခဲ့တာရှိပါတယ်။အဲဒီရှိတဲ့နေရာနေပြီးတော့မှဒီကြားထဲမှာ CNU ကနေပြီးတော့အစိုးပြုတ်ခဲ့တဲ့ဒီအဆင့်၄ဆင့်ပါတဲ့ဉာဏ်ရည် account ထဲပေါ်လာဒီ proposal တခုရှိတယ် NRPC ဘက်ကနေပြီးတော့အစိုးပြုတဲ့တပြိုင်နက်ထဲမှာကျွန်တော်တို့ဆောင်ရွက်ဖို့ဒီသုံးငန်းစဉ်၄ခုပေါ့လေအဲ့ဒါရှိတော့အဲ့ဒါကိုကျွန်တော်တို့နှစ်ဖက်ပြန်ပြီးတော့ကျွန်တော်တို့ဖြည့်နိုင်ဖို့ပါပဲဒီနေ့တော့အဲ့ဒီဟာပေါ်မှာတော်တော်လေးညှိနှိုင်းနိုင်တဲ့အနေထားပါပဲအကင်းယူဘက်ကလည်းဒီ NCA အတိုင်းပေါ်မယ်ဒီအစိုးရလက်တော့တက်မတော်လည်း NCA အတိုင်းပေါ်မယ်ဒါကတော့ကျွန်တော်နှစ်ဖက်လုံးတူတယ်တူတာကကျွန်တော်တို့အကောင့်ထဲပေါ်တော့မှာနားလည်မှုပေါ်တယ်အဲ့ဒါကိုကျွန်တော်မတူတာမျိုးရှိတယ်အဲ့ဒါကိုကျွန်တော်နှစ်ဖက်ပြန်ညှိတာပေါ့အဲ့တော့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီစနေဝက်ဆက်တွေမှာအနည်းဆုံးဆုံးနဲ့တဘောတော့တော်တော်များများကျွန်တော်တို့တူတယ်ပေါ့နော်တူတော့ဆက်တော့ကျွန်တော်တို့အသေးစိတ်ဟာတော့စဉ်းစားဖို့တော့လိုသေးတယ်ဒါပေမဲ့တော့တစ်ဆက်ယူကြည့်မှတော့အများကြီးပြန်ရတဲ့အတွက်တိမကြံမှာတော့ဒီတရားဝင်နိုင်ငံရေးစနေဝက်တွေမှာသူတို့ပြန်ပါလာပါတော့တယ်
အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အခုလိုမျိုးစက်တိုက်တွေ့ဆုံနေတဲ့ညီညာရေးအလွတ်ဆွေးနွေးမှုတွေကနေတရားဝင်နိုင်ငံရေးဆွေးနွေးမှုတွေနောက်ပြီးတော့မတက်တော့ဘူးဆိုတဲ့အဖွဲ့တွေပြန်လည်တက်ရောက်နိုင်တဲ့အဆင့်ထိပြန်ရောက်လာဖို့မျှော်လင့်ပါတယ်လို့ဦးလာမောင်ရွှေကပြောပါတယ်
အဲ့တော့အခုတော့ဗာပြန်ရလာတော့ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲတွေလက်သဘောတွေလုပ်ရင်းလုပ်ရင်းနဲ့နှစ်ဖက်နားလည်မှုတွေကျွန်တော်တို့ရှိလာတယ်နားလည်မှုတွေရှိလာတဲ့အတွက်ဒီပေါ်မှာချင်းကပ်မှုတကြောင်နေတဲ့အဆက်တွေလည်းကျွန်တော်ရှာလို့ရတယ်တော့ NCA ဘောင်းတွေရပဲဟုတ်တယ်သူ့ဝိမဲ့ချင်းကတဲ့ပုံစံတော်ကတော့နှစ်ဖက်လက်ခံမဲ့ချင်းကတဲ့ပုံစံတော်တွေတော့ကျွန်တော်တို့ပိုရှာပြည့်လို့ရတဲ့ဒါတွေကတော့ပုံပြီးတော့နှစ်ဖက်လုံးအတွက်ဒီသဘောဆောက်တာပေါ့လေ
မြမငင်းရဲရေးကိုလေးလာအခဲခံနေတဲ့ဥမမောင်းဆိုးကလည်းအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားတွေ့ဆုံမှုတွေကိုအခုလိုသုံးသပ်ပါတယ
်အဲသဘောပြန်တွေ့တဲ့ဟာတွေကတော့ပြေဝင်သွားဖို့အတွက်အထောက်အကူပြုလိုက်မယ်ထင်ပါတယ်အဓိကတော့ထိုးပြီးသားဖွဲ့နေရတော့နိုင်ငံရေးရဘောဒူညတိနဲ့ပတ်သက်ပြီးတော့ဆက်ဆိုင်နေကြမနစ်ကသူတို့တမ်ပလက်ဆန်တွေ့ပြီးရဲ့ခါမှာနိုင်ငံရေးကဒီသင်ဒီရင်းကိုကြတဲ့အချိန်မှာဒီရက်ဆိုင်မှုတွေဖြစ်သွားတာ။အဲတော့ထူပြီးသားအဖွဲ့တွေနဲ့တော့နိုင်ငံရေးကမတူတဲ့မူဝါဒတွေကိုညှိနှိုင်းဖို့တော့လိုအပ်လိမ့်မယ်လို့ထင်ပါတယ်
။ဒီကနေ့တွေ့ဆုံမှုမှာတော့ NRPC ရဲ့ဒုက္ခရ3ဦးထထုံးဦးဒုတိယဗိုလ်ချုပ်ကြီးခင်စောဦးအရင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဒုတိယဗိုလ်ချုပ်ကြီးမင်းအောင်စားတဲ့ NRPC ဘက်ကတာဝန်ရှိတဲ့သူတွေတက်ရောက်ခဲ့ပြီးတော့ KNU ဘက်ကတော့ဒုက္ခရဗဒုစောခွဲထူဝေးအပါအဝင်အထွေထွေတွေ့မှုဗဒုစောတာထူမှုစားတဲ့ KNU ထိပ်ပိုင်းကောင်ဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါလာမယ့်စက်တင်ဘာလ10ရက်နေ့17ရက်နေ့မှာတော့ MCA အပြည့်ရဲ့လက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဆေဘွေရဲ့ရင်းရဲရေးလုံခဲစဉ်ဥဆောင်အဖွဲ့ PPSD အဖွဲ့နဲ့ထပ်မံတွေ့ဆုံမှုရှိတယ်လို့လာမယ့်စက်တင်ဘာလ16နဲ့18ရက်နေ့တွေမှာတော့အပြည့်မရက်ထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့၄ဘွဲ့နဲ့အစိုးရရင်းရဲရေးကိုယ်စားလှယ်တွေတွေ့ဆုံမှုရှိနေပါတယ်ရှင
်ဆရာရှင်များရှင်နိုင်ငံရေးအရတွေးဆုံဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမယ့်အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာလိုက်ပါတယ်။တမော်ကစစ်တိုင်းငါးတိုင်းမှာတစ်ဖက်သက်အပြစ်ရဲ့နောက်ထပ်သတင်း၃ဘက်တပ်တန်းကျိုးဖို့ကြေညာခဲ့ပြီးတဲ့ရက်ပိုင်းအတွင်းမှာထွက်ပေါ်လာတဲ့လက်နက်ကိုင်အဖွဲ့ရဲ့ဒီကြေညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြစ်ခက်ရဲစဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမှုလက်နက်ကင်ပြိပက္ခတွေရောပါရေးပြည်တွင်းငြိမ်းချမ်းရေးရှေ့ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲဆိုတာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စီးနီးညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။တော်ရရှင်များရှင်မြန်မာနိုင်ငံရဲ့ရခိုင်မြောက်ပိုင်းဖြစ်ရဲ့အပြီးမှာတော့ရက်ဆက်ကြမ်းကြုတ်လာတဲ့လူခွေချိုးဖောက်မှုကြီးတွေမဖြစ်လာအောင်ကြိုပြီးတော့တားဆီးနိုင်အောင်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုနေပြီလို့လူခွေ16ဖွဲ့ကစာရေးသားတိုက်တွန်းလိုက်ပါတယ် Amnesty International လူခွေအဖွဲ့ Human Rights Watch လူခွေစောင့်ကြည့်အဖွဲ့လူခွေဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့စတာတွေပါဝင်တဲ့နိုင်ငံတကာလူခွေညွန့်ပေါင်းအဖွဲ့အနေနဲ့မနေ့ကဒီစာကိုထုတ်ပြန်လိုက်တာပါအသေးစိတ်ကိုကိုဝင်းမင်းပြောပြပေးပါရှင
်ဟုတ်ကဲ့ပါဒီလူခွေညွန့်ပေါင်းအဖွဲ့စာထဲမှာအရင်ဆယ်စုနှစ်တုန်းက
တရွင်ကမှာအယတအစုပြုံလိုက်အသက်ခံခဲ့ရတာကိုကုလသမဂ္ဂဘက်ကမတားနိုင်ခဲ့ပြီးမှနောက်တစ်ခေါက်အလားတူမဖြစ်စေရဘူးလို့ကတိပေးခဲ့ပေမဲ့အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်လာနေတာကိုနိုင်ငံတကာရဲ့ကြဆုံးမှုတစ်ခုဖြစ်ထောက်ပြထားပါတယ်။ဒါကြောင့်အခုလိုကြဆုံးမှုမျိုးဆက်မဖြစ်ရအောင်ကုလသမဂ္ဂတွေ့မှုချုပ်အန်တိုရီယိုဂူတရက်စ်အနေနဲ့အရင်လိုကုလရဲ့အပြောကတိတွေနဲ့သာမဟုတ်ဘဲလက်တွေ့ပြုပြင်ပြောင်းလဲမှုတွေလုပ်ကြရတော့မယ်လို့ဒီအဖွဲ့တွေကထောက်ပြလိုက်ပါတယ်။အဲဒီတော့ဒီထုတ်ပြန်စာရဲ့အရေးပါနိုင်မှုကိုမေးရမှာ Human Rights Watch လူခွင့်ရေးစောင့်ကြည့်အဖွဲ့ပြောခွင့်ရ Louis Chabanu က
This statement is significant because all of these groups have come together
ဒီချင်းရချက်ကအရေးပါပါတယ်။အားကြောင့်လဲဆိုတော့ဒီလူခွင့်ရေးအဖွဲ့အားလုံးအတူဝိုင်းပြောကြတာပါ။အဖွဲ့လည်းမဟုတ်ပါဘူး။ကျွန်တော်တို့ Human Rights Watch အဖွဲ့တစ်ခုလည်းမဟုတ်ပါဘူး။အခုဖြစ်တာတွေကလုံလုံအားကြီးနေပါပြီ။တော်သင့်ပြီလို့ပြောထားတာလေ။ဒါကြောင့်လဲကုလသမဂ္ဂဘက်ကအလေးနဲ့ထားစဉ်းစားမှာပါ
။ဒီလူခွင့်ရေးအဖွဲ့တွေကပဲကုလသမဂ္ဂအတွင်းမှုချုပ် Guterres အနေနဲ့ Guatemala တန်တမန် Gert Rosenthal ကိုမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုကြီးအတွက်စုံစမ်းစစ်ဆေးဖို့နဲ့အစီရင်ခံစာထုတ်ပြန်ဖို့တာဝန်ပေးခဲ့တာကပထမအဆင့်ကောင်းဖြစ်ပြီးဒီအစီရင်ခံစာထဲမှာထောက်ပြထားသလိုကုလသမဂ္ဂစနစ်အားနည်းချက်ကိုပါအမြန်ပြင်ဆင်ဖို့ဆက်လုပ်တင်တယ်လို့တိုက်တွန်းထားပါတယ်။အဲဒီတော့ဘလို့ကုလသမဂ္ဂစနစ်ရဲ့အားနည်းချက်မျိုးပါလဲလို့မေးရမှာပြောခွင့်ရချဘနုက
They told the Secretary General that all of these lessons learned
ကျွန်တော်ဖွင့်အနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ကိုပြောထားပါတယ်။မြန်မာနိုင်ငံမှာဒီလိုဆူဆူဝါးအဖြစ်ကိုရောက်ခဲ့ရတဲ့သင်ခန်းစာမျိုးကအရင်အလားတူဖြစ်ရတဲ့ကိုကုလသမဂ္ဂဘက်ကမတားဆီးနိုင်ခဲ့တာဒါမှမဟုတ်လေအရေးပေါ်ခေါင်းလောင်းထုံးနေတာကိုမကြားခဲ့မိတာတွေကြောင့်ဒီလိုစိုးစိုးဝါးလုပ်ရက်တွေကိုကြိုတင်ဟန်တားနိုင်မှုနိုင်ငံတကာဘက်ကလုပ်နိုင်တာတွေကိုကြိုမပြင်ခဲ့တာတွေကနေရလာခဲ့တဲ့ရလဒ်တွေပါ
တကယ်တော့ဒီနှစ်မေလထုတ်တန်တမန်ရိုဇန်ဇယ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်မြန်မာလူကြိုးတပ်ဖွဲ့တွေအနေနဲ့လူမဆန်တဲ့တပ်ဖြတ်ချိုးဖောက်မှုတွေအကြီးအကျယ်လုပ်နိုင်ခဲ့တဲ့ပေါ်ကုလသမဂ္ဂဘက်ကကြိုတင်တားဆီးကြိုးပမ်းဖို့ပြတ်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်အဲဒီတော့အခုလိုမဖြစ်အောင်ဘလို့ပြည်ပြင်ပြောင်းလဲတွေကုလအတွင်းမှုချုပ်အနေနဲ့လုပ်တင်ပါလေလို့မေးရမှာပြောခွင့်ရချာဘနုက
I think one of the most important things is to reinvigorate
အရေးကြီးဆုံးတစ်ခုကတော့အခုလိုဖြစ်ရဆိုရင်မဖြစ်အောင်အရင်ကုလသမဂ္ဂအတွင်းရေးမှုချုပ်ဘန်ကင်မွန်ထူထောင်ခဲ့တဲ့ Human Rights Affairs အစီအစဉ်ကိုပြန်တက်သွင်းဖို့လိုပါတယ်ဒီအစီအစဉ်ကိုလက်ရှိအတွင်းရေးမှုချုပ်လက်အောက်မှာမတိမတာနဲ့ဖျက်ထားခဲ့တာပါဒါကြောင့်အတွင်းရေးမှုချုပ်ခန့်တဲ့ကုလသမဂ္ဂအရာရှိအားလုံးဖွံ့ဖြိုးရေးလုပ်ငန်းမျိုးထဲလူခွင့်ရေးကိုပိုဦးစားပေးရမျိုးတည်ကြအောင်လို့အတွင်းရေးမှုချုပ်ရုံထိတ်ဆုံးကနေစစ်စစ်ပေးမဲ့သူမရှိတော့ဘူးလေ
အခုလို Human Rights App Front လုပ်ငန်းစဉ်ပြန်တက်သွင်းမှုအောက်မှာမြန်မာနိုင်ငံမှာဖြစ်ခဲ့တာအတွက်ဘလို့ရည်ရွယ်မှုတွေလုပ်နိုင်ပါလဲလို့မေးရမှာရှာဗနင်းက
Individuals who were responsible for ignoring the warning signs
မြန်မာနိုင်ငံမှာဆူဆူဝါးဖြစ်လာတော့မဲ့သတိပေးခေါင်းလောင်းတဲ့နေကိုလေလူရှုခဲ့ကြတဲ့ကုလသမဂ္ဂအရာရှိတွေကိုလည်းရည်ရွယ်ဖို့လိုပါတယ်ဒီလိုလူတွေကိုနောက်ထပ်ရာလူတွေတိုးမပေးသင့်ပါဘူးဒီချက်ကိုကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကအလေးထားမကြည့်ခဲ့ကြပါဘူးဒါကြောင့်ဒီချက်ကိုလည်းထည့်စဉ်းစားဖို့လိုနေပါပြီ
ဒီနေရာမှာမြန်မာဆွေးရနယ်တက်မတော်ဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံထားပါဘူးခင်ဗျာ
ကိုဝင်းမင်းပါရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတဘုတ်ကိုတင်ဆက်ချင်ပါတယ်ဟာရီကိန်းမုန်တိုင်းဓာတ်ကြီးကြခံခဲ့ရတဲ့ဘဟာမားကျွန်းမှာတော့ကပ်ဘေးတဲ့ဒေသတွေကိုပုံမလလန်းမိလာပြီးဖြစ်တာကြောင့်မလို့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကအကူအညီပေးရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်လာနေကြပါပြီဟာရီကိန်းမုန်တိုင်းဒိုရီယန်ကြောင့်နောက်ဆက်တွဲကြုံရနိုင်တဲ့ကျန်းမာရေးပြဿနာတွေအတွက်ကုလသမဂ္ဂလက်အောက်ခံကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းအရေးပေါ်ကျန်းမာရေးအဖွဲ့တွေအဲ့ဒီဒေသကိုဆစ်လွတ်ထားပါတယ်အကြောင်းပြေဆုံးကိုတော့ VOA သတင်းတောက် Lisa Schlein သတင်းပေးပို့ထားတာကိုအောင်လွင်ဦးပြောပြပေးပါရှင်
WHO ရဲ့အရေးပေါ်ကျန်းမာရေးအဖွဲ့နှစ်ဖွဲ့ဟာဘာမှကျွန်းကိုမနေ့ကပဲရောက်သွားသလိုတတိယတစ်ဖွဲ့ကလည်းဒီနှစ်စနေနေ့မှာထပ်မံသွားရအောင်ပါအသက်မသေးကျန်းရေးသူတွေကိုအရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအဆုံးမသတ်သေးတဲ့အချိန်ထဲမှာပဲမုန်တိုင်းတန်ကလွတ်မြောက်လာသူတွေအတွက်အသက်ကင်နိုင်မဲ့ကျန်းမာရေးဆက်ရှက်မှုပေးနိုင်မှုလဲ WHO ကအာရုံစိုက်နေပါတယ် Grand Bahama ကျွန်းမှာရှိတဲ့ Freeport မြို့ဆေးရုံကတော့ညဉ့်ဉန်းတဲ့ရေတွေနဲ့ရေကြီးမှုဒဏ်ခံရကြောင်းယာယီဆေးရုံတခုအစားထုတ်ဖွင့်လှစ်ထားတဲ့အကြောင်းWHO ရေးဝချမ်းမာရေးအဖွဲ့မန်နေဂျာအီရန်နော်တန်ကပြောပါတယ်။ကျွန်မကတခြားဆေးခန်းတွေကလည်းထိခိုက်ပျက်စီးကုန်တဲ့ကြောင့်အစားထိုးဖို့လိုတယ်လို့လည်းပြောပါတယ်။လက်တလောတည်ဆုံးသူရေအတွက်30လောက်ထိရှိနေရကနေထပ်တိုးလာနိုင်တယ်လို့ခန့်မှန်းနေကြပေမဲ့လည်းထိခိုက်ဒဏ်ရာရသူရေအတွက်ကတော့တိတ်မများနိုင်ဘူးလို့လည်း WHO ရရှိနော်တန်ကပြောပါတယ်။
We see unfortunately a lot of people drown and losing their lives or surviving but we don't see those who are injured surviving so therefore we don't see large numbers
Reader မများယနေ့ဒီကြေကြအသက်ဆုံးရှုံးကြရဒါမှမဟုတ်ရင်လည်းလွတ်မြောက်လာကြတာတွေကို
ကမ္ဘာကောင်းအကြောင်းမလားစွာနဲ့တွေ့ကြပါတယ်။ဒါပေမဲ့ဒဏ်ရာနဲ့အသက်မသေးကြံရည်သူတော့မတွေ့ရပါဘူး။ဒါကြောင့်လည်းတိတ်မြများစွာရှိမှာမဟုတ်ပါဘူး။ကျွန်တော်တို့တွေ့တာကတော့အထူးသဖြင့်မဟာမနိုင်ငံရဲ့ဂျမားကြီးအခြေခံကိစ္စတွေနဲ့ပတ်သက်တဲ့လိုအပ်ချက်တွေပါ။လူဦးရေရဲ့73ရာခိုင်နှုန်းကစီးကျိုးရောဂါရှိနေပါတယ်။ Pacific နဲ့ Caribbean ဒေသကနိုင်ငံတွေမှာကြောက်ခတ်နဲ့ပတ်သက်တဲ့ရောဂါတွေဖြစ်ပွားတာကလည်းတော်တော်များများတွေ့ရပါတယ်။ဒီလူနာတွေကိုကျွန်တော်တို့အထူးပြုစိုက်ဖို့လိုပါတယ်။
ရည်ကြီးရကတင်ချင်ရတဲ့ရည်တွေကြောင့်ချင်ပေါပေါမှုတိုးလာနေတဲ့အတွက်နောက်ဆက်တွဲယောဂဗျာရီဂျုံရမှာကိုကြိုတင်ကာဝယ်ဖို့လိုတယ်လို့လည်းသူကသတိပေးပါတယ်။သေဆုံးသူရည်အတွက်တိုးလာနေတဲ့အတွက်အလောင်းတွေကိုစီမံခန့်ခွဲဖို့ဟာအရေးကြီးတဲ့လုပ်ငန်းတစ်ခုဖြစ်မယ်လို့လည်း VOE ကပြောခဲ့တာပါ။အလောင်းတွေကိုစီမံခန့်ခွဲရမှာတော့အထူးရေးဆွဲပြဋ္ဌာန်းထားတဲ့စီမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ်။
Does not cause outbreaks of disease. Dead bodies do not cause disease. There are respectful and culturally appropriate ways of managing.
လောင်းနေကြောင်ယောဂကုသမှုဖြစ်နိုင်သလိုယောဂလည်းဖြစ်နိုင်ပါဘူး။လေးလေးစားစားနဲ့ဒလေထုံးတန်းအရာဆောင်ရွက်ရမယ့်ကိစ္စတွေရှိတဲ့အတွက်ဒါတွေကိုလည်းအာယုံစိုက်ဆောင်ရွက်ရမှာပါ။အလောင်းတွေစုပုံနေပြီးယောဂတွေဖြစ်တော့မယ်ဆိုတဲ့ကောလာဟာလာမျိုးတွေကိုကျန်ရင်းတဲ့လူတွေကြားမှာဖြန့်ကြဖို့လည်းလိုပါတယ်။တကယ်တော့ယောဂလည်းဖြစ်တတ်ပါဘူး။
ဟိုက်ကိမုန်နဲ့မဝင်ငမှာပဲ WHO နဲ့လက်တွဲဆောင်ရွက်နေတဲ့ Pan America ကျန်းမာရေးဖွဲ့ကရေမေလာနဲ့ကျန်းမာရေးဝန်ဆောင်မှုပေးဖို့ဘာမှကိုကျွမ်းကျင်သူတွေကြိုတင်ဆွေးနွေးလို့ထားတာပါ။အချိန်နဲ့မှာပဲထောက်ပို့လုပ်ငန်းယောဂဆောင်ကြည့်ကဲခတ်ဖို့နဲ့ညှိနှိုင်းဆောင်ရွက်ရမယ့်ကိစ္စတွေမှာကျွမ်းကျင်သူတွေကလည်းဘာမှကျွမ်းကအရေးပေါ်အကူအညီပေးရေးလုပ်ငန်းတွေအတွက်ရောက်ရှိနေကြပါပြီခင်ဗျာ။
ကိုအောင်လင်းဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ19.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25.32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်ရှင်ညပိုင်းအစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေနဲ့စနေညဒဲလီလိုက်ဆွေးနွေးကံကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါအောင်ရှင
်ရုရှားနဲ့ယူကရိန်းနိုင်ငံကြားအချင်းသားတွေအပြန်အလှန်လဲလှယ်နေပါတယ်ရုရှားနိုင်ငံမော်စကိုမြို့အပြင်ဘက်ကလာဖော်တိုဗိုအချင်းထောင်မှာအချင်းသားလွဲပြောင်းတာတွေကိုရောယူကရိန်းနိုင်ငံတစိုက်တက်ထားတဲ့လျင်တစင်းမော်စကိုမြို့နာကဗန်နူခိုဗိုလေးစိတ်မှာဒီကနေ့ဆင်းသက်တာကိုပါသတင်းအတော်များများကဖော်ပြတာပါလဲလှယ်တဲ့အချင်းသားအရေးအတွက်နဲ့အချင်းကိုထုတ်ပြန်ခြင်းမရှိသေးပေမဲ့လက်တော်ရက်တွေအတွင်းအချင်းသားလဲလှယ်ဖို့ရှိတယ်လို့နိုင်ငံကောင်ဆောင်တွေကပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူတရားစွဲဆိုနိုင်မဲ့စုံစမ်းစစ်ဆေးမှုအဖွဲ့ရဲ့လုတ်ပိုင်ခွင့်မူပေါင်းကိုတက်မှတ်ဖို့အတွက်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Political သတင်းစာကြီးကပထမဆုံးဖော်ပြခဲ့တာဖြစ်ပြီးဒီဆွေးနွေးမှုမှာရှင်းလင်းတင်ပြခဲ့တဲ့အရင်အမြင့်တွေအများအပြားကိုအခြေခံပြီးဖော်ပြခဲ့တာလို့ဆိုပါတယ်။အောက်လွှတ်တော်တရားရေးကော်မတီအနေနဲ့အသေးစိတ်အချက်အလက်တွေကိုရှေ့လာမဲ့သတင်းပတ်တွေအတွင်းမှာမဲခွဲဆုံးဖြတ်သွားမယ်လို့ခန့်မှန်းရပါတယ်။အီရန်နိုင်ငံကသူ့ရဲ့ယူရေနီယံတွေကို20ရာခိုင်နှုန်းအထိတိုးမြှင့်တန့်စင်နိုင်တဲ့အနေအထားကိုရောက်ပြီလို့ဒီကနေ့စနေနေ့မှာပြောပါရယ်။ဒါပေမဲ့လည်းအဲ့ဒီလိုချက်ချင်းလို့ဖို့အစီအစဉ်မရှိသေးတဲ့အတွက်2015ခုနှစ်မှာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားသဘောတူလက်မှတ်ရေးထိုးထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ပြက်ပြဲသွားနိုင်တဲ့အနေအထားကိုတပြေပြေနှိကလာနေရပါ။သဘောတူညီချက်စာချုပ်အရအီရန်ပေါ်ကန့်သက်ထားတဲ့ယူရေနီယံတန့်စင်ရေးသုတေသနလုပ်ငန်းတွေကိုပြန်ပြီးတော့စတင်လိုက်ပြီဖြစ်ပြီးဒီနေရာမှာယူရေနီယံတန့်စင်ရေးအတွက်အသုံးပြုတဲ့ဆက်တွေကိုအများဆုံးအဆင့်မြင့်တင်မဲ့ကိစ္စတွေလည်းပါဝင်တယ်လို့အနုမျိုးအေဂျင်စီပြောခွင့်ရသူဘာရိုရိုကာမာလာဗီကရုပ်မြင်သံကြားကနေပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုမှာလူတယောက်အဆုတ်ကောယောဂါနဲ့တိတ်ဆုံခဲ့တာကြောင့် Electronic Secret တောက်သုံးသူတွေအနေနဲ့သူတို့ရဲ့ Electronic Secret တောက်သုံးမှုကိုပြန်ပြီးတော့စဉ်းစားသင့်တယ်လို့အမေရိကန်ကျန်းမာရေးအာဏာပိုင်တွေကထမှန်တတိပေးလိုက်ပါတယ်။
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vidic Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Mm-hmm.